စစ်တိုင်း၅ခုမှာတပ်မတော်ကလေးလာတာတစ်ဖက်သက်အပြည့်ရဖို့ကြေညာထားပြီးမဲ့တိုက်ပွဲပေါင်းအကြိမ်50ကျော်ဖြစ်ပွားခဲ့သလိုအပြည့်ရရဲ့အစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်သက်အပြည့်ရ10ရေးတပ်တန်းတိုးထားတဲ့နှစ်လအတွင်းရင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရပ်သားတွေကိုစစ်စစ်အရေးယူဖို့ရှိကြောင်းလဲနေပြည်တော်တပ်မတော်စစ်သမိုင်းပြတိုင်းမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်း၅ခုမှာ2018ဒီဇင်ဘာလကနေ2019ဧပြီလကုန်ထိဒေလာတာအပြည့်ရထားတဲ့ကာလအတွင်းတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့တပ်ပေါ်ကြားမှာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းကြားမှာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာဖြစ်ပါတယ
်အထုပ်နဲ့ကျွန်တော်ရပောင်းတရား30အကျော်မှာကျွန်တော်ယူမိကြတဲ့ခြေတိတိုက်ပွဲဖြစ်ပွားမှုစုစုပေါင်း50နဲ့30ရှိပါတယ်လက်နက်ကအချင်းချင်းခြေတိတိုက်ပွဲဖြစ်ပွားမှု45ရှိပါတယ်အဲဒါလေးကတော့ဆိုရင်အားလုံးရဲ့နေနေကြုံတော်မူချောင်းစုစုပေါင်း169ရင်းရှိပါတယ်။ဒီတိုင်းတာလေးကတော့ဆိုရင်အားလုံးရဲ့စက်ကြီးကောက်ကံအချိန်ပေါင်း50ရင်းရှိပါတယ်။နောက်ကျွန်တော်လူ့စုစုပေါင်းအချိန်ပေါင်း50ရင်းရှိခဲ့ပါတယ်
။တံပေါ်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ TIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA 1တို့ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေ2လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာAA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတမ်ဘော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်လို့26ရက်နေ့က2019ခုနှစ်25ရက်3လ2019ခုနှစ်ဒီပြည်တိုက်ပွဲဖြစ်ပွားမှုဒီ60ဖြစ်ခဲ့ပါတယ်မိုင်းချစ်တွေ13ကြိမ်ဖြစ်ခဲ့ပါတယ်လို့26ရက်3လ2019ခုနှစ်25ရက်4လ2019ခုနှစ်ကြည့်ရတဲ့ဘွယ်65ကြိမ်အင်းစစ်စေ26ကြိမ်ဖြစ်ခဲ့ပါတယ်။ဒါကဒီနေ့နောက်ဆန်းကိုကြံပြီးပြောလို့ရပါတယ
်။ပြီးခဲ့တဲ့ AB က30ရင်းနေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြည်နယ်တင်းရည်ရင်းနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွယ်တို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တံပေါ်ရဲ့ရည်တည်ချက်ကိုလည်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ်။
ဒီမှာတွေ့ရတာတော့ကျွန်တော်တို့ကနာဒီစီတန်းဆွဲနေပြီ။အဲ့တော့ကျွန်တော်တို့အနေနဲ့တော့ကြာမတ်တဲ့လို့တော့ဆက်တဲ့ဆွေးနွေးရရှိသေးတယ်ဆိုတဲ့အနေနဲ့ပဲရှိပါတယ်။အဲ့ကျွန်တော်တို့ဘာလဲလို့လက်ခံနေမှာမဟုတ်တော့ဘူး။ဆက်တဲ့ဆွေးနွေ
းရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူဖို့ကြိုးစားတာကြောင့်ပြစ်ခတ်ခဲ့ရကြောင်းဒီပြစ်ခတ်မှုမှာ6ဦးသေဆုံး7ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတယ
်။လက်ကပြီးပါတယ်လို့ဖမ်းဆီးပါတယ်။29ယောက်ဖြစ်တာ။အဲ့ဒီကမှကျွန်တော်ပြောချင်တာကကျွန်တော်ကနာမစစ်ပြောတဲ့အရာ28ယောက်ဒီတောက်ပြုတ်နေဖြစ်ပါတယ်။28ယောက်ဒီအမှတ်34ရဲစပ်ဖွဲ့လူတို့မြောက်ဦးမှာရှိတဲ့ရဲစပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုးကကိုးရအောင်တဲ့နေရာဖြစ်ပါတယ်။5ရောက်ပြီအမှားကများဖြစ်ပါကြံတဲ့လူကြီးခံရသိရင်ဖြစ်ပါအဲ့ဒီလူကြီးကျွန်တော်ဟောလုံးရရှိဖြစ်ပါတယ
်သူတို့ကိုဥပရေရဆက်လက်ဆောင်ရမှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးကျချသေသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတမတော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့တက်မော်ဟာကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရကာလကိုနောက်ထပ်၂လတိုးမြင့်ချပါတယ်။အပြည့်အကာလတက်တန်းတိုးရပေါ်ကုလသမဂ္ဂအမေရိကန်နဲ့ပြည်နယ်နိုင်ငံတွေကလည်းကြီးညာချက်တွေထုတ်ပြန်ပြီးကြိုးဆိုခဲ့ပါတယ်။ ဒါပေမဲ့အပြစ်ခိုက်ရဆဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်